Welcome to the Voice of America in Burmese.
Mingla nya nikhe ma to ta shin mya shin American pye rong su myo raw Washington DC ya ni VOA Myanmar bai season ye 2015 khu ne February la 16 ye tanin la ni nya nikhin 6 nai khwe ya ni 9 nai thi season rwe go line to meter 1925 raw ni dai thau le ni ba bi shin ကျမနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသွားမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါအီဂျစ်နိုင်ငံသား22ဦးကိုလေဗျားမှာ IS စစ်သွေးကြွတွေကခေါင်းဖြတ်တပ်ဖြတ်ခဲ့တဲ့အတွက်လေဗျားနဲ့အီဂျစ်တပ်တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်နေပါပြီယူကရိန်းမှာသဘောတူခဲ့တဲ့အပြစ်ခတ်ရက်စဲရီကိုရုရှားလိုလာတဲ့တပုံတွေဘက်ကချိုးဖောက်လိုက်ပါတယ်။တိရီလင်ကနိုင်ငံကသမရအစ်စ်ကတော့အိန္ဒိယနိုင်ငံကိုတွားရောက်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါနှမ်းလောင်ရင
်။ကောင်းပါပြီရှင်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းကိုအစိုးရလွှတ်တော်နဲ့ NNER တို့ဒီကရိန်းမှာလွှတ်တော်မှာတင်သွင်းဖို့သဘောတူထားကြတဲ့အတိုင်းတင်သွင်းဖြစ်ကြပါသလား။
သောသောအတိုင်းလည်းကျွန်တော်ပညာရေးဦးစီးဌာနဆက်ကြည့်တဲ့အခါကျတော့ရှင်းလင်းကြုံရုံကိုတင်လိုက်ပါတယ်လို့ပြောတယ်။လွတ်တော်ဘယ်တော့တင်မလဲလို့ကျွန်တော်မေးတဲ့အခါကျတော့ရှင်းလင်းကြုံရုံကနေတင်မှလ
ေလေ NNER ဘက်ကဦးဆောင်ဆွေးနွေးသူဒေါက်တာသိန်းလွင်မှရှင်အပြည့်စုံကိုမကြခင်တင်ပြပေးပါမယ်။ဒါအပြင်မော်လမြိုင်ဘက်ကနေရန်ကုန်ကိုချီတက်လာတဲ့ကျောင်းသားတပိတ်စစ်ကြောင်းကဘကိုးမျိုးကိုရောက်ရှိလာတဲ့တဲ့ရင်မေးမြန်းတင်ပြချက်နဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်နေချိန်မှာကချင်ပြည်နယ်တွင်မှလည်းအရင်ရက်ပိုင်းတွေကကချင်လွတ်လပ်ရေးအဖွဲ့ KNO ဌာနချုပ်ဦးနီကိုလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုတင်ပြပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညောင်ဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်။လီဗျားနိုင်ငံမှာတရားခံဖြစ်တဲ့ဖမ်းဆီးခံနေရတဲ့အီဂျစ်နိုင်ငံသားကော့ပတစ်ခရစ်ယာန်22ဦးကို IS Islamic စစ်သွေးကြော်တွေကခေါင်းဖြတ်တတ်တာကိုလက်ဆားချေတဲ့အနေနဲ့အီဂျစ်နဲ့လီဗျားစစ်လေရင်တွေဟာလီဗျားအရှေ့ပိုင်းကစစ်သွေးကြော်တွေရှိရာနေရာတွေကိုတနင်္လာနေ့မှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ခေါင်းဖြတ်တတ်တဲ့ဗီဒီယိုအခွဲကို IS စစ်သွေးကြော်တွေထုတ်ပြန်လိုက်ပြီးတိတ်မကြခင်မှာပဲဒါနာမျိုးက IS စစ်သွေးကြော်တွေရဲ့စခန်းတွေနဲ့လက်နက်သုံးလုံးနဲ့နေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အီဂျစ်သမ္မတ Abdel Fattah el-Sisi ကဒါဟာ IS စစ်သွေးကြော်ရဲ့မနှစ်မြို့ဆရာအကြမ်းဖက်လုပ်ရလို့ခေါ်ဆိုလိုက်ပြီးဒီလုပ်ရအတွက်လက်တုံပြန်သွားမှာဖြစ်ကြောင်းရုတ်တံမင်းကွန်းမှကတိပေးလိုက်ပါတယ်။ဒါကိုအီဂျစ်နိုင်ငံကလက်တုံပြန်နိုင်ခွင့်ရှိတယ်လို့လူမဆန်တဲ့ဒီလူသက်သမားတွေရာဇဝတ်ကောင်တွေကိုလက်စားချေဖို့အတွက်တင့်တော်မဲ့လုံနီးလုံဟန်ရောအချိန်ကာလကိုပါကြည့်နေပါတယ်လို့အီဂျစ်သမ္မတကပြောပါတယ်။မစ္စတာဆစ်စီဟာပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့တနင်္လာနေ့မှာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီး IS Islamic စစ်သွေးကြော်ရဲ့အန္တရာယ်ကိုရင်ဆိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကပုံစံအစ်စ်နဲ့အရေးယူလှုပ်ဆောင်ဖို့အရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်
။ရုရှားကကြောတောင်းနောက်ခံပြီးသားတဲ့ယူကရိန်းသဘုံတွေဟာအပြစ်ကတ်ရစဲရေးသဘောတူညီမှုကိုမလိုက်နာဘဲယူကရိန်းအရှေ့ဘက်ခြမ်းအဓိကယထာဘူရာမြို့ဖြစ်တဲ့ Devel CV ကိုတိုက်ခိုက်မှုတွေတိုးလုံနေတယ်လို့ယူကရိန်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ပြည်ထောင်ရပိုင်းထက်စာရင် Devel CV မြို့ကိုတပုံတွေကလက်နက်မျိုးစုံနဲ့ဒီကနေ့မှအကြိမ်တော်များများတိုးပြီးတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ Devel CV မြို့အနောက်ဘက်ခြမ်းမှာ10စက္ကန့်ကြာတိုင်းအမြောက်ကြီးတွေမကြာခဏကြာပြီးပေါက်ကွဲနေတယ်လို့ Reuters သတင်းတပုတ်ကဆိုပါတယ်။ယူကရိန်းအစိုးရတပ်တွေကိုတပုံတွေဝိုင်းလာတယ်လို့ယူဆရတဲ့ယူကရိန်းအရှေ့ဘက်ခြမ်း Devel CV မြို့မှာဒီလအတွင်းတိုက်ပွဲအများဆုံးဖြစ်ခဲ့ပါတယ်။အပြစ်ခတ်ရစေးသဘောတူညီမှုအရရှေ့တန်းစစ်မျက်နှာမှာရှိတဲ့တင်ကားတွေကိုဒီကနေ့အစာပြီးပြန်လဲဆုတ်ခွာနေကြပါတယ်။ခွဲတွက်ရေးသဘုံတွေအနေနဲ့အဲ့ဒီမျိုးမှာအပြစ်ခတ်ရစေးသဘောတူညီမှုကိုလိုင်းနာမှာမဟုတ်သလိုဒါဟာသူတို့နေမြေဖြစ်တယ်လို့သဘုံကောင်းဆောင် Edward Basurin ကပြောပါတယ်။ကုလသမဂ္ဂအထွေထွေအတွင်းမှုဘန်ကီမွန်ကတနင်္ဂနွေနေ့နှောင်းပိုင်းကြေညာချက်ထုတ်ပြန်ရမှာတော့ပြီးခဲ့တဲ့အပတ်အတွင်းဘယ်လာရုမျိုးရောမင်းချ်မှာရခဲ့တဲ့အပြစ်ရည်သဘောတူညီချက်တွေအတိုင်းစာပြီးအကောင့်ထဲပေါ်လာတာကိုကြိုဆိုလိုက်တယ်လို့ဆိုပါတယ်
။ရှင်းနေနေကကိုပင်ဟေဂင်မြို့မှာတီးကြစီဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေအတွင်းလူနှစ်ယောက်ကိုတတ်ဖြတ်ခဲ့တဲ့တနတ်သမားကိုကူညီပေးနေသူတွေလို့တန်လျက်ရှိသူနှုတ်ကိုထိမ့်သိမ့်လိုက်ကြောင်းဒိမ့်မရဲတွေကပြောပါတယ်။ကိုပင်ဟေဂင်မြို့ရဲ့အဓိကဂျူးဖျားရှိခိုးကြောင်တစ်ခုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုဝဲကျင်းပါတဲ့နေရာမှာလာရောက်ပြစ်ခတ်သွားတဲ့အသက်22နှစ်အရွယ်တနတ်သမားကိုလူနှစ်ဦးကအကူအညီပေးမယ်လို့တန်လျက်ရှိကြောင်းရဲတပ်ဖွဲ့ကတနင်္လာနေ့မှာပြောကြားလိုက်တာပါ။ဒိမ့်မဝန်ကြီးချုပ်ဟယ်လီသောနင်းရှမစ်ကဒီပြစ်ခတ်မှုတွေဟာဒိမ့်မနိုင်ငံကိုအစိုးမြန်ဝါဒီတွေရဲ့အကြမ်းဖက်တိုက်ခိုက်မှုလို့ပြောဆိုလိုက်ပါတယ်။ဒိမ့်မနိုင်ငံမှာပဲမွေးဖွားခဲ့သူဖြစ်တဲ့ တဲ့တနသမားကိုတော့တိုင်းနင်းကွေနဲ့အစောပိုင်းကမြေသားဘူရာယုံတစ်ခုအနီးမှာသူကရဲဝင်တန်းတွေကိုတနတ်နဲ့ပြစ်ခတ်ခဲ့တဲ့နောက်ရဲတွေကသူ့ကိုပြစ်ဒဏ်ဖမ်းဆီးခဲ့တာပါတနသမားကအရင်ကအကြမ်းဖက်မှုလက်နက်ကင်ဆောင်မှုတွေနဲ့ပတ်သက်တဲ့ပြစ်မှုမှတ်တမ်းတွေရှိခဲ့သူပါတနတ်သမားဟာအစ္စလာမ်အစွန်းရောက်တွေကိုအားကြပြီးအခုလိုလှုပ်ဆောင်တာလို့ယူဆအကြောင်းဒိမတ်ထောက်လိုင်းအကြီးကဲယန်စ်မတ်ဆင်ကပြောကြားလိုက်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံကလူတွေပြည်နေတဲ့ဘတ်စကာမှတ်တိုင်တစ်ခုမှာတနင်္ဂနွေနေ့ကအမျိုးသမီးတဦးအသေးခံဘုံးခွဲတိုက်ခိုက်လို့လူ၁၀ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်အယောက်30ဒဏ်ရာရရှိသွားပါတယ်။ယိုဘက်ပြည်နယ်အရှိမြောက်ပိုင်းမြို့ဒါမာတူရူမှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါတိုက်ခိုက်သူအမျိုးသမီးဟာအသေးခံဘုံးခွဲမှုမတန်ခင်လုံချုံရေးစစ်ဆေးဂိတ်တစ်ခုကိုရှောင်ကွင်းဖြတ်ကျော်နိုင်ခဲ့တယ်လို့အာနာပိုင်နေကပြောပါတယ်ထိခိုက်ဒဏ်ရာရသူအများအပြားဟာအဲ့ဒီဘတ်စကားမှတ်တိုင်မှာဈေးရောက်နေကြတဲ့ကလေးငယ်တွေဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့ထုတ်ပြောတာမရှိသေးပါဘူးဒါပေမဲ့လည်းအခုတိုက်ခိုက်မှုဖြစ်ပွားတဲ့နေရာဟာနိုင်ဂျီးရီးယားရဲ့အစ္စလာမစ်အစွန်းရောက်အဖွဲ့ဘိုကိုဟာရမ်ကတိုင်းပြည်မြောက်ပိုင်းဒေသ6မှာဘာသာရေးကိုအခြေခံတဲ့အုပ်ချုပ်ရေးပြဋ္ဌာန်းနိုင်ဖို့လူငယ်အမျိုးသမီးတွေကိုအသုံးချပြီးတိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့နေရာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်တုန်းကလည်းဘိုကိုဟာရမ်အဖွဲ့ကလုံခြုံရေးကိုအကြီးအကျယ်ချိန်းချောက်နေတာကြောင့်စနေနေ့မှကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကိုနောက်သတင်းပတ်6ပတ်ထိရွှေ့ဆိုင်းခဲ့ရပါတယ်။ဒီရွေးကောက်ပွဲမှာပြည်သူတွေမဲမပေးကြဖို့စစ်သွေးကြွတွေကလှုံ့ဆော်နေပြီးမဲသွားပေးရင်တပ်ဖြတ်မယ်လို့ချိန်းချောက်ထားတာပါ။ဒီမိုကရေစီဟာအစ္စလာမ်ဘာသာနဲ့မတူတဲ့အရာဖြစ်တယ်လို့ဘိုကိုဟာရမ်ခေါင်းဆောင်အဘူကာဘာရှေကူးကအကြိမ်ကြိမ်ပြောဆိုခဲ့ပါတယ် VOA နဲ့မေးမြန်းခန်းတစ်ခုမှာတော့နိုင်ဂျီးရီးယားဒုသမရဆန်ဘိုကတိုင်းပြည်မှာအကြမ်းဖက်မှုတွေရပ်တန့်ကြဖို့တောင်းဆိုခဲ့တယ်လို့ရွေးကောက်ပွဲတွေဘေးကင်းလုံခြုံစွာကျင်းပနိုင်အောင်လူမျိုးရေးတပ်ဖွဲ့တွေအနေနဲ့အချိန်ယူဆောင်ရွက်ဖို့လိုကြောင်းရွေးကောက်ပွဲကိုအကြမ်းဖက်မှုမရှိဘဲကျင်းပနိုင်ခြင်းဟာနိုင်ငံရေးသမားတွေရဲ့ကြီးမားတဲ့တာဝန်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
ဒီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အိန္ဒိယနိုင်ငံကိုရောက်လာတဲ့တရီလင်္ကာနိုင်ငံရဲ့အရွေးကောက်ခံသမ္မတအသက်မေတရီပါလစီရီစီနာဟာတနင်္လာနေ့ကမှအခမ်းအနားနဲ့ကြိုဆိုခံခဲ့ရပါတယ်။တရီလင်္ကာသမ္မတဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တခြားအိန္ဒိယအရာရှိတွေနဲ့တွေ့ဆုံပြီးနိုင်ငံခြားဆက်ဆံရေးပုံမခိုင်မာစေမဲ့သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးကြမယ်လို့ခန့်မှန်းကြပါတယ်။အခုအိန္ဒိယခီးစင်ဟာတရီလင်္ကာနိုင်ငံမှာကာလကြာရှည်စွာအုပ်ချုပ်ခဲ့သူမဟင်ဒရာရာဂျာပတ်စကာကိုပြီးခဲ့တဲ့လကမှာအနိုင်ရလိုက်တဲ့သမ္မတစရီစီနာရဲ့ပထမဦးဆုံးနိုင်ငံရခြားခီးစင်ဖြစ်ပါတယ်။ရာဂျာပတ်စကာဟာတရီလင်္ကာနိုင်ငံရဲ့ဆယ်စုနှစ်နှစ်ချီကြာမြင့်တဲ့ပြည်တွင်းစစ်တွေတွင်စစ်ရာဇဝတ်မှုတွေကျူးလွန်နိုင်ခြေရှိတာမို့နိုင်ငံတကာစုံစမ်းစစ်ဆေးမှုကိုခံယူဖို့ပြောကြပေးမယ်ညင်းပယ်ခဲ့သူဖြစ်ပါတယ်။ကုလသမဂ္ဂအစိုးရခန်းစာရ2009ခုနှစ်မှာပြီးခဲ့တဲ့တရီလင်္ကာပြည်တွင်းစစ်အတွင်းမှာတမယောအယက်သား4000လောက်ကိုအစိုးရတပ်တွေကတပ်ဖြတ်ခဲ့တယ်လို့ဆိုပါတယ်။ဒီစစ်ပွဲတွင်သေဆုံးခဲ့သူစုစုပေါင်းက3000လောက်ထိရှိနိုင်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်။
လက်ငွေယူပြီးအလွဲသုံးစားလုပ်ခဲ့တဲ့ရှန်ဟိုင်းမြို့ကကျန်းမာရေးအရာရှိတဦးကိုတရုတ်နိုင်ငံတရားရုံးတစ်ခုကထောင်ဒဏ်19နှစ်ချမှတ်လိုက်ကြောင်းတရုတ်အစိုးရပိုင်ဆင်ဝါသတင်းဌာနကဒီကနေ့ဖော်ပြပါရယ်ဖူယောင်ဖန်ပင်းဆိုသူဟာဒေါ်လာ 48,000 ကျော်လက်စားခဲ့ပြီးဒေါ်လာ 23,000 လီဘာအလွဲသုံးစားလုပ်ခဲ့တဲ့အတွက်အလဲအဆင့်တရားရုံးတစ်ခုကတနင်္ဂနွေနေ့မှာထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါရယ်ဖူယောင်ဟာရှန်ဟိုင်းကျန်းမာရေးနဲ့ကလေးမွေးဖွားမှုထိန်းချုပ်ရေး Municipal Commission ရဲ့လက်ထောက်ညွှန်ကြားရေးမှူးဖြစ်ပါတယ်။နောက်ထပ်အမှုတစ်ခုမှာတော့အဂတိလိုက်စားမှုပါတီတွင်းစုံစမ်းစစ်ဆေးချက်တွေအရအာဏာအလွဲသုံးစားမှုလုပ်တဲ့တရုတ် Communist Party ထိပ်တန်းနိုင်ငံရေးအကြံပေးပုဂ္ဂိုလ်တဦးကိုအရေးယူပြီးပါတီကထုတ်ပြစ်လိုက်ပါတယ်။ရှူယောင်ဆိုသူဟာလက်ငွေကိုလက်ခံပြီးအာဏာအလွဲသုံးစားလုပ်ခဲ့တာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ Communist Party ဗဟိုအစည်းအဝေးထိန်းသိမ်းရေးအဖွဲ့ကဒီကနေ့ပြောဆိုပါတယ်။အဂတိလိုက်စားမှုစန့်ကျင်တိုက်ဖျက်ရေးကိုတရုတ်သမ္မတရှီကျင့်ပင်ကလှုပ်ဆောင်နေရမှာလက်စားမှုနဲ့အာဏာအလွဲသုံးစားမှုတွေကကွန်မြူနစ်ပါတီစီမင်းစည်းကမ်းတွေကိုချိန်ချောင်းနေတယ်လို့သူကသတိပေးထားပါဗျ။
Singapore Wunjo, Lisa Nuha, CJ Gansad, Quesi Gudamu, Kayu Gabi, Quesi Muha, Omnijan, Wunjo Junga, Biobari, Wunjo Hamajagi Mame, Janet Jama Lame, Mjolinjan, Singapore Turi Yoga Gu, Seonjiga, Silanjan, Sayantana, Jige, Christopher Chang, Biojajago, Gugabi, Wunjo Junga, Jinjaja Tobian Gera Pipari, at the Chausa Doni Shibi Pit, Singapore Wunjoha, Tangua Gusa, Donkunetonga, Dwaken, Satamu Pit, Lymphoma Yoga, Dragan Gudamu, Kayu Gabari, Mr. Lia Singapore.
ပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်လီကွန်ယူရဲ့အကြီးဆုံးတာဖြစ်ပြီး2009ခေါင်းဆောင်ဖြစ်လာခဲ့တာပါဒီနေ့တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုမှာပရက်ဇီဒန့်ဒေးလို့ခေါ်တဲ့သမ္မတနေ့ဖြစ်ပါတယ်ကျောင်းနေပိတ်တို့တမောင်များစွာသောဝန်ထမ်းတွေရဲ့အလုပ်အားလာရဲ့လည်းဖြစ်ပါတယ်တမိုင်းအစဉ်လာရှိသူတွေနဲ့အစ်ပြန်ဆင်းမှုတန်းဟောင်းတွေကတမိုင်းတွင်နဲ့ပြည့်ရက်တွေကို နှစ်ရည်နေ့ကိုသမရနေ့နာရဲ့အဖြစ်1889ခုနှစ်ကစပြီးသတ်မှတ်လာခဲ့တာပါအစပိုင်းမှာတော့အမေရိကန်ရဲ့မြို့တော်တစ်ခုတည်းမှာသာသမရနေ့ကိုအလုအားလိုက်ရဲ့အဖြစ်သတ်မှတ်ခဲ့ရာက1885ခုနှစ်နောက်ပိုင်းမှာတော့တနိုင်ငံလုံးအတိုင်းအတာနဲ့နားရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်နှစ်တရာနီးပါးကြာ1968ခုနှစ်မှာတော့အလုသမားတွေ3ရက်ဆက်တိုက်နားနိုင်အောင်ဖေဖော်ဝါရီလရဲ့တတိယပတ်တနင်္လာနေ့ကိုသတ်မှတ်ခဲ့ပါတယ်
တနင်္လာနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခုဆက်လက်ပြီးကြမ်းရှိနေတဲ့အချိန်တွင်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းဒီကနေ့လွတ်တော်မှာတင်သွင်းဖို့အစိုးရလွတ်တော် NNER ကိုယ်စားလှယ်တွေနဲ့တပိတ်မောက်ကြောင်သားကိုယ်စားလှယ်တွေအားလုံးကသဘောတူခဲ့ပေမဲ့မတင်သွင်းဖြစ်ဘူးလို့ NNER ဦးဆောင်သူကပြောပါရယ်လေပွင့်ဆိုင်ဆွေးနွေးပွဲတွေမှာတော့February 16ရက်နေ့တင်သွင်းမယ်လို့အစိုးရတာဝန်ရှိသူတွေနဲ့လွတ်တော်ဘက်ကကတိပေးပြောကြားခဲ့တာဖြစ်တဲ့အတွက်ကတိတည်တဲ့တိကျတဲ့လှုပ်ဆောင်ချက်တွေဖြစ်တဲ့နယ်လို့တွေးဆုံဆွေးနွေးခဲ့တဲ့ကြောင်သားကောင်ဆောင်ကပြောပါရယ်နောက်ဆုံးရအခြေအနေကိုတော့မဆုမုံကတင်ပြပေးပါမယ်
အစိုးရကိုယ်စားလှယ်တွေပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေလွှတ်တော်ကိုစားပြုကိုယ်စားလှယ်တွေနဲ့ NNER ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကကိုယ်စားလှယ်တွေနောက်တပိတ်မောက်ကျောင်းသားကိုယ်စားလှယ်တွေဦးဆောင်တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့လေးပွင့်ဆိုင်ပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့15ရက်နေ့နှစ်ရက်ဆက်တိုက်ဆွေးနွေးမှုတွေကနေနိုင်ငံတော်သမ္မတအတည်ပြုပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်တဲ့ဥပဒေချမ်းလွှတ်တော်ကိုဖေဖော်ဝါရီလ16ရက်နေ့မှာတင်သွင်းဖို့စီစဉ်ဆောင်ရွက်ခဲ့ကြတာပါဒါပေမဲ့ဒီနေ့ဖေဖော်ဝါရီလ16ရက်နေ့မှာလွှတ်တော်ကိုတင်သွင်းဖို့အစီအစဉ်နှောင့်နှေးခဲ့ရတာနဲ့ပတ်သက်လို့ NNER ဘက်ကဥဆောင်ဆွေးနွေးခဲ့သူဒေါက်တာသိန်းလွင်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။15ရက်နေ့မှာကျွန်တော်တို့အဲဒီပြင်ဆင်တဲ့ဥပဒေချမ်းအပြီးတက်ပါတယ်။အဲဒီကျွန်တော်တို့အပြီးတက်တဲ့အချိန်မှာရှင်းနေကြုံရုံကအရာရှိတုံးလက်ပါပါတယ်။ကျွန်တော်တို့ဥပဒေပုံစံနဲ့ကန့်ညီတဲ့စကလုံးသုံးလုံးတို့နံပါတ်တက်တာတို့ဒါတွေပြင်ဆင်ပေးပြီးတော့ကျွန်တော်တို့မနေ့ကနေ့ကင်းနှစ်နာရီခွဲမှာကျွန်တော်တို့ပြီးတက်ပါတယ်အဲ့ဒါကိုကျွန်တော်တို့ပညာရေးဥက္ကဋ္ဌကိုတင်ခဲ့ပါတယ်ဒီစောစောကနေပဲကျွန်တော်ပညာရေးဥက္ကဋ္ဌဆက်ကြည့်တဲ့အခါကျတော့မနေ့ကနေပဲရှင်းလင်းကြုံရုံကိုတင်လိုက်ပါတယ်လို့ပြောတယ်ဆိုတော့လွတ်တော်ဘယ်တော့တင်မလဲလို့ကျွန်တော်မေးတဲ့အခါကျတော့ရှင်းလင်းကြုံရုံကနေသင်တင်ပါလိမ့်မယ်လို့ဖြေတယ်ကြာရှင်းလင်းကြုံရုံကဘယ်နေ့တင်မလဲဆိုတော့ပညာရေးဥက္ကဋ္ဌကဖြေတာကတော့အများဆုံးတင်မှုဆောင်ရွက်နေပါတယ်လို့ပဲဖြေပါတယ်ဒါပေမဲ့ကျွန်တော်တို့နားလည်ခဲ့တာတော့14ရက်နေ့ကျွန်တော်တို့လေးဘွယ်ဆိုင်စီစဉ်မှာနားလည်ခဲ့တာကတော့ဒီပညာရေးဝန်ကြီးကဒီဥပဒေကြမ်းကိုကျွန်တော်တို့15ရက်နေ့မှာပြီးအောင်ရေးဆွဲပြီးတော့16ရက်နေ့မှာလွှတ်တော်တင်မယ်လို့ဝန်ကြီးကပြောခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့လေးဘွယ်ဆိုင်ဆွေးနွေးပွဲတွေတုန်းကအစိုးရကိုယ်စားလှယ်တွေပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကလေးဘွယ်ဆိုင်သဘောတူညီမှုနဲ့ပေးခဲ့တဲ့ကတိအရာကတော့ပညာရေးဥပဒေမူကြမ်းကဒီကနေ့ဖေဖော်ဝါရီလ16ရက်နေ့မှာတင်ဖို့ဖြစ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ
်လေးဘွယ်ဆိုင်14ရက်နေ့တော့16ရက်နေ့တင်မယ်ဆိုတာကျွန်တော်တို့နားလည်ခဲ့တယ်ကတိလည်းပြုခဲ့တယ်ကျွန်တော်တို့လေးဘွယ်ဆိုင်မှာတော့လွှတ်တော်ဘက်ကလာတဲ့ကိုယ်စားလှယ်တွေပြောတာကတော့လွှတ်တော်ရောက်ပြီးတဲ့အခါကျရင်လွှတ်တော်မှမဆုံးချက်ခင်မှာကွာကြားနာမှုလုပ်ရတယ်လို့ပြောပါတယ်။အခုထိတော့ကျွန်တော်တို့ကကောင်းကောင်းမသိသေးပါဘူး။ဘာကြောင့်ကြာနေသလဲဆိုတော့ကောင်းကောင်းမသိဘူး။
ဒီကနေ့မှာအမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်တဲ့မူကြမ်းကိုလွှတ်တော်မှတင်သွင်းပြင်မယ်လို့ကျောင်းသားတို့နဲ့ပြည်သူလူထုကစောင့်ကြည့်နေတဲ့အချိန်အခုလိုနှောင့်နှေးပြီးတော့မတင်သွင်းပြစ်တာကတော့ဂတိဖောက်ဖျက်ရာရောက်တယ်လို့လေးဝင်ဆိုင်ဆွေးနွေးပွဲမှာတပိတ်မောက်ကျောင်းသားကိုယ်စားလှယ်အဖြစ်နဲ့ဦးဆောင်ဆွေးနွေးခဲ့သူကိုအောင်မိုင်းဆန်းကပြောပါတယ်။
ကျွန်တော်တို့နားလည်ချက်ကလည်းဝန်ကြီးတော်ကဆိုင်းကြီးပြောတဲ့သဘောက
ဒီ16ရက်နေ့ကိုလွတ်တော်ကိုတင်မယ်ဆိုတဲ့စကားလုံးပြောတာလေအဲ့ဒီအပရောဆက်ကိုသူပြောတာမဟုတ်လွတ်တော်ကိုရောက်အောင်တင်မယ်ဆိုတဲ့ဘောမျိုးကိုပြောတာဟုတ်အဲ့လိုပဲနားလည်ထားတာသူတို့လုံထုံးလုံနည်းနေဆိုတာသူတို့အရင်ကတည်းကနားလည်ထားရမှာလေ16ရက်နေ့မှာလွတ်တော်တင်ဖို့ခက်ခဲရှိတယ်ဆိုရင်သူတို့ကအဲ့ဟောက်ငါကတည်းကကြိုပြောရမှာလေအဲ့လိုကြိုမပြောဘဲနဲ့ဟုတ်လားဒါလုံလုံနည်းခက်ခဲဆိုတာကျွန်တော်တို့ကသူပြောတဲ့ထဲမှာမပါတဲ့အခါကျတော့ကျွန်တော်တို့က16ရက်နေ့မှာတရားပေါင်းလွတ်တော်ရောက်မယ်လို့ပဲနားလည်ထားတာ။အခုကအဲ့တည်းမရှိဘူးဆိုတော့ကျွန်တော်တို့သူတို့ပေါ်မယုံကြည်မှုကပိုတိုးတာပေါ့ဗျာ။ကျွန်တော်တို့ကမင်းများတည်ကျွနိုင်ရေးပဲလေ။မင်းများတည်ကျွနိုင်ရေးမှာတောင်မှပြည်သူလူတည်ကျွတာမဟုတ်ဘူးပေါ့ဗျာ။ကျွန်တော်တို့တောင်းဆိုတာကအများစုပါဝင်ဖို့ရည်ကြည်ရအောင်။ဒီနေ့လုပ်ပုံဆိုအတိုင်းသာဆိုလို့ရှိရင်လွတ်တော် process ကရှားမယ်သဘောရှိတယ်။လွတ်တော် process ရှားမယ်ဆိုလို့ရှိရင်တော့လူလာတဲ့ကိစ္စတွေကပိုဖြစ်လာဖို့များနေပြီပေါ့ဗျာ။အဲ့တော့ကျွန်တော်တို့ကလွတ်တော်ကိုမင်းများပြန်ပြီးတော့မြန်မြန်ဆက်ဆွေးကျင်းပါတယ်ကျွန်တော်တို့ဆန္ဒရတယ်လေ
မနေ့တုန်းကပညာရေးဝန်ကြီးဌာနရဲ့အစ်မြင့်ပညာဦးစီးဌာနမှာကျောင်းသားကိုယ်စားလှယ်တွေနဲ့ NND ရာကိုယ်စားလှယ်တွေကပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့တွားရောက်တွေ့ဆုံပြီးတော့တင်မဲ့ဥပဒေမူကြမ်းနဲ့မှာပြင်ဆင်သင့်တဲ့ဥပဒေပိုင်းဆိုင်ရာအချက်တွေကိုဥပဒေပညာရှင်တွေနဲ့တိုင်ပင်ဆွေးနွေးအချောတက်ပြီးတော့ပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေရဲ့လက်ထဲကိုအပ်နှံလိုက်တာဖြစ်ပါတယ်ဂရီပေးချက်အရာကတော့ဒီကနေ့ဖေဖော်ဝါရီလ16ရက်နေ့မှာပညာရေးဝန်ကြီးဌာနကနေတဆင်လွှတ်တော်ကိုတင်သွင်းအဆိုပြုဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်ရှင်
မဆုမွန်တင်ပြခဲ့သလိုအမျိုးသားပညာရေးဥပဒေမူကြမ်းကိစ္စဆွေးနွေးနေကြချိန်မှာပဲမြန်မာပြည်အောက်ပိုင်းဘက်ကခြိတက်လာတဲ့ကျောင်းသားတပိတ်စစ်ကြောင်းနောက်ဆုံးရသတင်းကိုလည်းတင်ပြပါအောင်မယ်။အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကပ်ကွက်နေတဲ့တနင်္လာရီမွန်မြေလက်ကျောင်းသားတပိတ်စစ်ကြောင်းဟာပဲခူးမျိုးကိုရောက်ရှိလာပါပြီ။ကျောင်းသားတွေရဲ့ဆန္ဒသဘောထားတွေနဲ့ရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုလွှတ်တော်ကအတည်ပြုတဲ့အထိပင်မတပိတ်စစ်ကြောင်းကဆက်လက်ခြိတက်သွားမှာဖြစ်တယ်လို့ဆိုပါရယ်။ကျန်တဲ့တပိတ်စစ်ကြောင်းတွေကတော့လွှတ်တော်အတည်ပြုမဲ့ကာလအထိစောင့်ကြည့်ရင်တပိတ်တွေကိုခဏရထားထားမယ်လို့ပြောပါရယ်အကြောင်းဆုံးကိုတော့ချိုင်းချေဆိုင် VOA သတင်း6မအေးအေးမာကတင်ပြထားပါရယ်ရှင
်တနင်္လာရီမွန်မြေလက်ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းဟာလက်ရှိပဲခူးမြို့ပေါ်မှာပဲဆက်ရှိနေပြီးဒီကနေ့မှာတော့သူတို့စစ်ကြောင်းရဲ့ဆုံးဖြတ်ချက်အရအမျိုးသားပညာရေးဥပဒေမူကြမ်းကိုလွှတ်တော်ကနေအတည်ပြုပေးဖို့အတွက်စောင့်ကြည့်ရင်လှုပ်ရှားမှုတွေလှုပ်သွားမှာဖြစ်တယ်လို့တပိတ်ကိုခိတ္တရန်နာထားမယ်လို့ဆိုပါရယ်ဒဝဲစစ်ကြောင်းရဲ့တပိတ်ခေါင်းဆောင်ကိုစင်မောင်ဖြိုးကတော့တလအတွင်းစောင့်ကြည့်သွားမှာဖြစ်ပြီးကျောင်းသားသမဂ္ဂဖော်ဆောင်ရေးလုပ်ငန်းတွေကိုဆက်လုပ်သွားမယ်လို့ဆိုပါရယ
်တပိတ်ကိုကျွန်တော်တို့ကအခုကျွန်တော်တို့ဒီရဲ့ပိုက်ကွဲမှာကျွန်တော်တို့အဲ့ဒီမှာမြို့သားပြည်နယ်ဥပဒေကိုပြင်ဆင်ရမူကြကျွန်တော်တို့ဟိုတော်ကိုဖွင့်ပါလိမ့်အဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကခဏအဲ့ဒီမှာကျွန်တော်တို့တပိတ်ကိုတော့ဟိုမဆားဘူးကျွန်တော်တို့ကဟိုရလိုက်တယ်မဟုတ်ခစ်တော့တိတ်တရရနာလိုက်ရအခုမှကျွန်တော်တို့ကိုသူတို့ကအဲ့ဒီ plea condition ကိုချက်ပါလိမ့် plea condition ကိုချက်မှာကျွန်တော်သမဂ္ဂတွေကိုဟိုတိုင်ဝင်ဒီမှာအခုလက်ရှိရှိနေတဲ့ကျွန်တော်သမဂ္ဂတွေကိုတိုင်ဝင်ဒီမှာပြုရလို့ပြောတယ်အဲ့ဒါကျွန်တော်တို့ကအခုအဲ့မှာအရာ40အတွင်းမှာကျွန်တော်တို့ကကျောင်းသားသမဂ္ဂတွေကိုပို့ပြီးတော့အင်အားကောင်းကိုကျွန်တော်တို့စုစည်းမယ်။နောက်ပြီးတော့ပြန်ပြီးတော့ကျွန်တော်တို့ကစီးတုံးမယ်ပေါ့အဲ့မှာအင်အားပို့ပြီးတော့များတော့မှာပို့ပြီးတော့ချိန်ခံရလို့မယ်ကျွန်တော်တို့ကကျောင်းပါလေ။အရာ40အတွင်းမှာကျွန်တော်တို့အဲ့မှာစက်ကြီးရဲ့ကောင်လာလို့ပတ်မှတ်ထားတယ်။အဲ့မှာအရာ40အတွင်းမှာကျွန်တော်တို့လူချိန်တဲ့ကောင်တွေမရရင်ကျွန်တော်တို့ကဒီချက်ပို့ပြီးတော့ပြင်းလာတဲ့သဖိတ်တိုက်ပွဲကိုကျွန်တော်တို့ကပြန်ပြီးတော့ဆင်သွားမယ်မော။
မန္တလေးကနေရန်ကုန်ကိုခြိတက်လာနေတဲ့ပင်မတပိတ်စစ်ကြောင်းကတော့ပဲခူးတိုင်းမင်းလာမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ပင်မတပိတ်စစ်ကြောင်းကတော့မဖြစ်မနေရန်ကုန်ကိုခြိတက်ဖို့အတွက်ဆုံးဖြတ်ချက်ချထားကြောင်းပင်မတပိတ်စစ်ကြောင်းရဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
။ကျွန်တော်ဒီခီလောင်းရောက်လာရဆိုတာကပြည်သူတွေရဲ့အားကြောင့်လေကျွန်တော်ဒီခီရောက်လာတာပြည်သူတွေလည်းကျွန်တော်တို့ကျေးဇူးတင်စကားတွေပြောဖို့ရှိတယ်ကျေးဇူးတင်ကြောင်းလည်းပြောရမယ်ပြီးတော့အောင်မြင်မှုအထိုင်မှန်နေလဲကျွန်တော်တို့ရန်ကုန်မှာအဲဒီဥစ္စာပြည်သူတွေကျေးဇူးတင်စကားပြောဖို့အတွက်ပေါ့ကျွန်တော်တို့ပင်မတပိတ်စစ်ကားတော့အသာအစီစားပဲရန်ကုန်ဝင်နေရန်ကုန်ဝင်တဲ့နေထိုင်မှုမှာဒီဥပဒေအပြီးဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့အောင်မြင်မှုအထိုင်မှန်အနေနဲ့ပေါ့နော်မိဘတွေကိုကျေးဇူးတင်စကားပြောဖို့အတွက်ရန်ကုန်ကိုဝင်မယ်တကယ်လို့ဒါဒီဥပဒေအပြီးမဖြစ်ခဲ့ဘူးဆိုလို့ဆိုတာကျွန်တော်တို့ရန်ကုန်ဝင်ကစိုက်ပွဲတရာနဲ့ပဲဖြစ်လိမ့်မယ်
အခုရပိုင်းနေအတွင်းမှာအာနာပိုင်နေဘက်ကလည်းတပိတ်စစ်ကြောင်းနေရန်ကုန်ကမဝင်ရောက်နိုင်ရေးအတွက်တားဆီးမှုတွေလုံခြုံရေးတွေထားထားမှုတွေရှိနေချိန်မှာပဲတဝယ်နဲ့မော်မြေလက်စစ်ကြောင်းနဲ့ ARB စစ်ကြောင်းတို့ကခိတ္တရန်နာထားမှာဖြစ်တယ်ဆိုပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ကြပါတယ်။ကျောင်းသားတွေအနေနဲ့အောင်မြင်မှုတွေရှိနေတော့မှရန်နာဖို့ဆိုပြီးစောင့်ကြည့်လေ့လာနေသူတွေတန်ဃာတော်တွေတချို့ကပြောဆိုမှုတွေရှိနေပေမဲ့အစိုးရရဲ့ကတိစကားတွေအပေါ်မှာတော့ယုံကြည်မှုတွေအားနည်းနေသေးတာတွေ့ရှိရကြောင်းတပိတ်စစ်ကြောင်းအသီးသီးကခေါင်းဆောင်တွေကပြောပါတယ်။ဒါပေမဲ့ကျောင်းသားတွေအခုလိုမျိုးဆုံးဖြတ်ချက်ချတာဟာကျောင်းသားအချင်းချင်းကြားမှာကွဲလွဲမှုတွေရှိသလားဆိုတာကိုလည်းဘေးမြန်းကြည့်တဲ့အခါမှာတော့ကျောင်းသားတွေအနေနဲ့ဘုံသဘောတူညီချက်တွေရှိကြပြီးဤပြူဟာအရသာကွဲလွဲမှုအနည်းငယ်သာရှိနိုင်ကြောင်းကိုတီဟဝင်းတင်ကဆိုပါတယ်
။အစားအသီးမမကွဲလွဲမှုတော့မရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့က ောင်းသားဆိုတာလည်းတူရဲပြီးတော့နောက်တစ်ချက်ကဒီအမျိုးသားပြည်နယ်ဥပဒေကိုကျွန်တော်တို့ဒီဒီမိုကရေစီစံနဲ့အမျိုးသားပြည်နယ်ဥပဒေကိုလည်းကျွန်တော်တို့လာရတယ်သူကဒါပုံသူညီချက်တွေပေါ့နော်ဒါအဲ့မဲ့သွားတဲ့လမ်းလေးမှာတော့နည်းနည်းလေးတော့ကွဲကောင်းကွဲမှာပေါ့နော်ဒါဒီပါအရာတွေတော့ကွဲကောင်းကွဲမှာပေါ့ဒါတော့ပဲရှိပါတယ
်အမျိုးသားပြည်နယ်ဥပဒေကိုနိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကနေကန့်ကွက်ကြောင်းကျောင်းသားတွေကနိုဝင်ဘာလကထုတ်ပြန်ခဲ့တဲ့နောက်ထိုင်တဲ့ပိတ်၄ရက်လုပ်ခဲ့ပါတယ်ဒီနောက်ရက်ပေါင်း60အတွင်းအစိုးရကဖြည့်ရှင်းပေးဖို့အတွက်တောင်းဆိုထားပါတယ်ရက်60အလွန်မှာတော့မန္တလေးကနေရန်ကုန်ကိုခရီးရှည်ခြိတက်ကြပြီးကန့်ကွက်တဲ့ပိတ်မှောက်ရာကနေအစိုးရနဲ့ကျောင်းသားတွေကြားမှာတွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာတာပါအစိုးရဘက်ကကျောင်းသားတွေတောင်းဆိုထားတဲ့အချက်တွေကို
ဒေါ်လာစင်များခင်ဗျာလူပေါင်းအဖွဲ့အစည်းတစ်ခုရဲ့စီဝင်ကြွယ်ဝမှုကျန်းမာတန်ဆွမ်းမှုနဲ့တာလူညီများဟန်ချက်ညီဖို့ဆိုရင်အကောင်းဆုံးရင်းနှီးမြှုပ်နှံမှုကပညာရေးဖြစ်တဲ့လို့ကုလသမဂ္ဂကဆိုထားတာပါဒါကြောင့်ပညာရေးစနစ်ကောင်းမွန်ခိုင်မာဖို့ကနိုင်ငံဖွံ့ဖြိုးမှုအတွက်ဘယ်လောက်အရေးကြီးပါသလဲနိုင်ငံတကာမှာလှုပ်ဆောင်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကနေမြန်မာနိုင်ငံအတွက်ရောဘယ်လိုအထူးယူနိုင်ပါသလဲတောရရှင်ရဲ့အမြင်တွေကိုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး fax နံပါတ်ကတော့1-239-382-555ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
မနက်ဖြန်ညအင်္ဂါနေ့ည9:00မှာဆွေးနွေးကြမှာပါရှင်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရယ်။ခုဆက်လက်ပြီးနေဆက်ဒေတာဖက်ကတင်းမာနေတဲ့စီရီအခြေအနေရဖက်အလက်ပေးပါအောင်မယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကချင်ပြည်နယ်အတွင်းမှာတော့အစိုးရတပ်ဖက်ကစစ်အင်အားတိုးချဲ့လာနေပြီးအရင်ရက်ပိုင်းတွေကကချင်လွတ်လပ်ရေးတပ်ဖွဲ့ KIO ဌာနချုပ်အနီးကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့ KIO အိုတာဝန်ရှိသူတူကပြောပါရယ်လက်ရှိအခြေအနေအရသူတို့ကိုလည်းတိုက်ခိုက်မဲ့အခြေအနေရှိတယ်လို့ KIO အရာရှိကသုံးသပ်ပါရယ်ကချင်ပြည်နယ်တွင်းကအခြေအနေကိုရော VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ရှမ်းပြည်နယ်ကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲအစိုးရနဲ့အပြစ်ခတ်မရက်ဆဲသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အခြေစိုက်ရာကချင်ပြည်နယ်အတွင်းမှာအစိုးရဘက်ကတပ်အင်အားတွေတိုးချဲ့လာတယ်လို့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်လက်တလော့ကချင်ပြည်နယ်အတွင်းမှာအစိုးရတပ်ဖက်ကစီးရဲလှုပ်ရှားလာတဲ့အခြေအနေကို KIO နည်းပညာအကြံပေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးထောက်ခါကအခုလိုပြောပါတယ်
။ငါအခုကတပ်ပြောင်းတရွှေ့လုပ်တယ်ဆိုပြီးတော့အင်အားတိုးချင်နေတာတော့သိရတယ်။မြစ်ချနာဖက်ကဒီမလေးကလည်းမြစ်ချနာတက်လာတဲ့လမ်းကြောင်းတကျော်တော့ဒီမြစ်ချနာဘုံဘော်အချောက်မြစ်ချနာဟိုကမ္ဘိုက်ဒီသွားတဲ့ဟိုပေါဝါသွားတဲ့လမ်းကြောင်းပြန်ပေါ်မော်ကနေမောမောက်ခင်ပေါ့အဲအဲ့ဒီပဲအားလုံးလိုလိုပါပဲ main road ရှိတဲ့လမ်းကြောင်းတွေကြောင့်အားလုံးတွေပါအခုကအစွန်ရတယ်စမ်းအင်အားအပြောင်းလေးဆိုတဲ့ကုန်းစင်နဲ့အင်အားတိုးချဲ့တဲ့ဟာတွေရိတ်ခါပို့နေဟာတွေရှိရိတ်ခါဆိုလည်းလက်နဲ့ရိတ်ခါပါတာပေါ့ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေက KIO ဌာနချုပ်လိုင်စာအနီးကိုအစိုးရတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့တာကြောင့် KIO ကိုလည်းတိုက်ခိုက်လာနိုင်မဲ့အခြေအနေရှိနေတယ်လို့ဦးတော်ခါကသုံးသပ်ပါတယ
်ဆက်တည်နေကလည်းသူလက်နဲ့ကြီးတွေပြက်နေတယ်။ဟိုလိုက်စားမြို့ထဲမှာမကြဘူး။ဒါပေမဲ့မြို့အပြင်ကြတယ်။ဒီအဲ့ဒီလိုက်စားနဲ့ပမော်သွားတဲ့လမ်းကြောင်းခုရှိတယ်။နေဆက်လမ်းကြောင်းရှိတယ်။အဲ့ဒီလမ်းကြောင်းအချောက်မှာသူတို့လက်နဲ့ကြီးနဲ့ပြက်တယ်။ဒါသူတို့ရည်ရွယ်ချက်ရှိရှိပြက်တာပဲ။အဲသူစစ်စင်တဲ့အနေအထားမျိုးနဲ့တိုက်ပွဲဖြစ်တဲ့အနေအထားမျိုးကိုဖန်တီးတာပဲ။ဒါပေမဲ့ဟိုကျွန်တော်တို့ဘက်ကတော့တုံ့ပြန်ပြစ်ခတ်တာအားမရှိဘူး။အိုကာကျုပ်ရဲ့လေတနာတော့ကြည့်တော့အခု KIO ကိုလည်းသူတို့ကတိုက်မဲ့ပုံစံမျိုးတော့ဖြစ်နေတယ်
။ပြည်တော်စုနေအပြီးအခမ်းအနားကိုတက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တမ်ဘော်ကာကွယ်ရေးဦးစီးချုပ်တွေ့ဆုံဆွေးနွေးရမှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကကိုကန့်ဒေသတိုက်ပွဲမှာပါဝင်ပတ်သက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရှိကြောင်းဒီအတွက်တာဝန်ယူရမှာဖြစ်ကြောင်းပြောဆိုထားတာဖြစ်ပါတယ်။ဦးတော်ခါကတော့ KIO အနေနဲ့တပ်ပေါင်းစုဖြစ်ပေါ်ရေးအတွက်ဆောင်ရွက်တာတွေရှိခဲ့ပေမဲ့ကိုကန့်ဒေတာဘက်ကိုနေကြော်ပြီးလူအင်အားဆေလွတ်တိုက်ခိုက်တာမရှိကြောင်းပြောပါတယ
်တကယ်လူအင်အားအရလက်နက်အင်အားအရ Central Command ကနေပြီးတော့ဟိုအင်အားတွေစုစည်းပေါင်းပြီးတော့လုပ်တဲ့ဟာတော့မရှိဘူး
ကျင်းချင်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်းကွန်ကြာကတော့လက်ရှိကချင်ပြည်နယ်အတွင်းကအခြေအနေကိုအခုလိုပြောပါတယ်။ကျွန်တော်တို့ဒီပန်းပိုက်ပွဲမှာလည်းလူအင်အားအရနေကြပြီးတော့ပန်းပါမလာတာကမှမစားတော့ပါမလည်းဒီပြည်တဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ PCG ကကြောင်းစားလာကျွန်တော်တို့လည်းဟိုပြည်ကညနေရက်ဆက်ခေါင်းဆောင်နဲ့တိုင်းကလည်းချောက်ချားတယ်လက်အောက်ချိန်မှာဖြစ်တယ်ဘယ်လိုလဲသူကကြည့်ပါသူပဲပါပဲဒါပစ္စည်းကြီးအပမတ်ဆုံးပြန်လာကြခုကျွန်တော်ကြည့်ရတော့ဆိုသူတို့ဖတ်ချင်းလို့ပြောတယ်ဗျအမှထိုင်န
ชิมอเอกาเดออารมณ์ถ่ายไข่เนี่ยเลยไอ้เจ้าญาก็ดีเกเอริก็ดีสิเนี่ยก็อาจารย์ปะพี่มาดูที่สุช่องเดสัตว์เจ้าเด้อไอ้เจ้าพี่ดูรู้ทุกคนทุกคนทุกที่เด้อไอ้เจ้าหมดส่วนนี้เนี่ยชิมเนี่ยวนลงเด้อไอ้ลูกเด้อชิมก็รอไอ้ตัวคิดลานายเด้อไอ้เจ้าพี่มาลูกกันก็ดอกเนี่ยเด้อโรงงานชิมดีเล่นลูกเด้อจะมีบ้าพี่ดูดีไอ้ตัวคิดลานที่ไข่ลานายเด้อไอ้ตั้มโดนเนี่ยเนี่ยลงชงยิ้มตาบุญมีอยู่บู้เด้อไอ
Jama, Sishin, Shochabu, Nepet, the Boduni Gejabi, Pripaka, Ninan Pishin, Puevo, Puezibi, Nepet, Ja, Tabori Pilayan, Sunri Pishinari, Shigebare, Dabime, Bigger and Nuin Balaga, Liza Sidin and Jango, Pika Taka Kanade, now by Maro, Dilu Sunri Pishinari, Jasang Gedalo, Asuya Baga, Lula Yinin, Pirozuni Kanago, Kia Ogo, Pijake Yamale, Deyota, Mishigebabu. KIO Bagaro, Diana Lenegai, Pori, Subong Puezitare, the Nangalong, Pika Jesse, Ni Nine Apoi, NCC Tiga, Song Yuanide, Birin Yin Jangi, Omineti, Bubong Song Yat Duamelo, the Borda Topian Tabade.
Gomoza Washing, Fio Egan, the Nilan Yanakin season ago, Selatin Pia Benivare, Akunyanakin season in Majakin Piso Nomava, Kutola Beni review in Yanivai Radio season PB Chimave, Fio E. Yumian Danya seasongo, Yanni Kunana Yanni Kunana Quetti Diet Tolin Bido Mava, Isha set 7 Juruani Panyu Chishu Naimarashin. Kuna Song Janshinere Chain Drain, the Din Jinchogo, Dokimu Takatale Jinya Bibaunshin.
Libya Nangama Dzagam Pine Pankanya, Egypt Nanganda, Coptic Korean, Naset the Ugo, IS Islamic Situjariga, Gompia Tadago, Lesachi Renine, Egypt Net, Libya Sit Lee and Riha, Libya Shibanga, Situjari Shia Niago, Danilanima, Lijam Takamuri, Lokebari, Gompia Tate, Video Gugu, IS Situjari, Tokan Labi, Tamajagimabe, Danam Yuga, IS Situjari, Sakanine, Lenet Dolan and Niarigo, Jemma Tabi, Takakira Pipari. Russia got Jordan on a computer, Ukraine, the Bunia, Pika, Yase, the Bolton, Malay Nabe, Ukraine, Shiba Changa, Adiga, Buddha, Mupite, Dedobit, Si Pigo, Takai Muri, Tolo Nirello, Ukraine, Sit, Tawan Shiduriga, Piojali Bari. Seniniga, Gopin Higgin Muma, Dijazi, Pipoke, Pika Muri, Dren, Lunia Go, Tapeke, Tanata Mago, Aguni Bene Durillo, Tanya Shidu Nogo, Tainting like John, Dama Jeriga, Piobari, Gopin Higgin Mue, Diga, Jupia Shiko John de Kune, Lula Satopo, Piosu, with Jimpari, Niama Laya Piqua, Dore, and then Nasenene, Tanata Mau, Luna Uga, Abi Gunimelo, Tanya Shijan, Jega, Piobari. India Nangango Yavlare, Tiri Linga Nanganya, Yuiko Kantamara Ate, Medri Pala Siri Sinago, Danila Nima, India Asuaga, Kanane, Chuzu Kebare, India Tiri Linga Tamaraha, India Wunjijo Narendra Modi Neticha, India Yashirunet, Twisobin, and Nanganja Sasani Domi Alusama Pepare.
Danila Nina Songa, the Rinjin Choco, Dokimuta Gatina Bikerawa, Dinyane season Tolo Yemuga Matangi type Pibiro, Sabine Sanya Engineer Garo, Bill Andreal Pipare, Fio American, and then Yanni Pem Yamabada Sisingo, Yamasano Chen Yanni Chowna Koyani Kunanite, Langdomita, Sekon Sekuna Sangarwani Diet Tolu Bikerawa, Totashim Yanni to Guam Yamabidu Pida Bang Shilan Chami Vazishin, Fio Ego Apinas in it to Vejizu Timare, Jamat Nang Lava.
This program has come to you from the Voice of America, Washington.